မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းဒဲအလီလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်နယ်မှာအခုကြုံနေရတဲ့ပြည်ပခါနဲ့နောက်ဆက်တွဲအခြေအနေတွေဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြန်မာစစ်တပ်နဲ့ဒီအေးရခိုင်လက်နက်ကိုင်ဖွဲ့တွေကြားတိုက်ပွဲတွေပူပူပြီးတော့တင်းမာလာတယ်လို့ပဲအရတားထိခိုက်မှုတွေအရတားတွေတွာလာနေထိုင်ဆားသမှုတွေကိုလည်းထိခိုက်လာနေပါတယ်။တစ်ဖက်မှာတော့အပြည့်ရဆွေးနွေးနေတဲ့ဆိုပေမဲ့တစ်ဖက်နဲ့တစ်ဖက်ဆွဆွဲပြောဆိုမှုတွေဟာလည်းပူပြီးတော့ပြင်းထန်လာပါတယ်။ရခိုင်မြောက်ပိုင်းစစ်ပွဲညဉ့်ညံ့မှုအလားအလာနောက်စင်ခေါ်ချက်တွေကြောင့်အခုကျွန်တော်ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့ဒီအမျိုးသားလွှတ်တော်ရခိုင်ပြည်နယ်ကရခိုင်ပါတီရဲ့ဒီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်ဒေါက်ထုမွေဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒီမြန်မာနိုင်ငံရေးလေးလာသူလက်ရှိညဉ့်ညံ့လုပ်ငန်းရှင်တွေကိုလည်းလေးလာတုံ့တက်ပေးနေတဲ့ဦးမောင်မောင်စုဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မောင်စုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမောင်စုကြားပါလားခင်ဗျာ။
ကြားပါ
တယ်ဟုတ်ကဲ့ဥမ္မဆိုကျွန်တော်ခုနကပြောလို့ပဲရခိုင်ပြည်နယ်ကပြည်ပခါပေါ်ခုနောက်ပိုင်းဆိုဒီရပိုင်းဆိုပိုစိတ်လာတယ်ဥမ္မဆိုရှင်ဒီတစ်ဖက်နဲ့တစ်ဖက်အဖမ်းစည်းတွေနောက်တိုက်ဆိုးမှုတွေပြစ်တာခတ်တာတွေပိုဆိုးလာတယ်ပြောမယ်ဆိုရင်တစ်ဖက်မှာညီငယ်အတွက်လည်းဆွေးနွေးနေတဲ့ဟာတွေလည်းရှိနေတယ်ခင်ဗျာအဲ့တော့အချိန်ဤအလားလာပေါ်ဥမ္မဆိုရဲ့သုံးသပ်ချက်လေးအရင်ဆုံးသိချင်ပါတယ်ခင်ဗျာ
ဒီကတော့တမတော်နဲ့အေးချာမှာကိုလွမှုကဖိတိုက်ဖြစ်နေပါတယ်တမတော်အနေနဲ့ကတော့ရခိုင်အေးတပ်ဖွဲ့ကိုအေးဒီတန်းသာလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ကိုရခိုင်မှာခြေစိုက်တာလက်မခံနိုင်ဘူး1980နောက်ပိုင်းနေရာရခိုင်အခြေအနေမျိုးဖြစ်တယ်အခြေအနေမျိုးမှာတန်းသာလက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့အခြေစိုက်နိုင်မှုဆိုတဲ့ဘက်ကနေပြီးတော့သူရက်တည်ပြီးတော့ကြီးပြင်းပါတယ်ဒီဘက်ကတော့သူတို့တိုင်းသားတွေအတွက်တက်ခဲ့ဖို့အတွက်တိုင်းသားတွေရက်တည်ဖို့အတွက်ဒီရခိုင်မှာသူတို့တိုင်းသားလက်နက်ကိုင်တွေတပ်ဖွဲ့တစ်ခုအခြေခံဒေသတစ်ခုတည်ဆောက်အောင်မယ်လို့ရက်တည်ပါတယ်အဲ့ဒီအမြင်တစ်ခုကချက်ချင်းစန့်ကျင်နေတဲ့အချိန်မှာဟိုလက်နက်ကိုင်တပ်ဖွဲ့တွေပြစ်ထန်လာတယ်လို့ပြင်ပါတယ်အဲ့ဒီလက်နက်ကိုင်တပ်ဖွဲ့တွေကိုဖြစ်ရှင်းဖို့လောလောဆယ်ကတော့ခက်ခဲနေဦးနေတယ်မှာလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာအဓိကမေးချင်တာက rule of engagement နဲ့နောက်တစ်ခုကအရသာလူလူတွေထိခိုက်နေကိစ္စပါပြောရမယ်ဆိုရင်ဒီမြန်မာစစ်စုဘက်ကတက်မတော်ဒီပြောခွင့်ရသူတွေအမြဲပြောနေတာကတစ်ဖက်ကပစ်လို့သူတို့ရွာကိုပြန်ပစ်ကြပါတယ်ဘယ်နေရာကိုဒီရွာတွေကိုပြစ်ရပါတယ်နောက်တစ်ဖက်မှာရွာသားတွေဘက်ကနေပြီးတော့ဒီလက်နက်ကိုင်တွေကိုထောက်ခံနေရယ်ကူညီနေရယ်ဆိုပြီးတော့ဖမ်းလာစီးတာတွေလည်းတော်တော်များများကြုံလာပါတယ်ခင်ဗျအဲ့တော့ရခိုင်အဲ့မှာရှိတဲ့ဒေသခံလူတို့တွေနဲ့ပတ်သက်လို့စစ်တပ်ရဲ့သဘောထားနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ပြီးပါလဲ
ခုကျွန်တော်တို့တွေ့ရတာတော့အေးလက်နက်ကိုင်တပ်ဖွဲ့ပေါ်လာပြီးတယ်မလို့ရခိုင်ဒီမြောက်ပိုင်းလူလူနေနေရတော့အေးတပ်ဖွဲ့ကိုထောက်ခံနေတဲ့သူမြေပြင်သတင်းတွေအများကြီးသိရပါတယ်အဲ့တော့တစ်ဖက်ကတပ်မတော်အနေနဲ့ကလည်းဒီအေးယူထောက်ခံတဲ့လူတွေကိုပြန်လဲချေမှုနေလို့အကြောင်းပြတာဖြစ်ပါလိမ့်မယ်အဲဒါလည်းပဲတစ်ခုတော့ရှိတယ်စစ်ပွဲတစ်ခုဖြစ်လာလို့ရှိရင်ကျွန်တော်တို့ပြောတဲ့စကားတစ်ခုရှိပါတယ်စစ်ပွဲတစ်ခုဖြစ်လာလို့ရှိရင်အမှန်တရားအကြောက်ဆုံးသွားတယ်ဆိုလိုပါပဲကျွန်တော်တို့ဒီစစ်ပွဲဖြစ်လာတာနဲ့ဒီသူ့ဘက်မှန်တယ်ကိုယ့်ဘက်မှန်တယ်ဆိုရင်ညှိနှိုင်းမှုတွေပေါ်လာတော့တိတ်အံ့ဩစရာမရှိဘူးလို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့တော့ဒီအချိန်နေမှာဒီ top power ပေါ်တစုံတရာရဲရလူဒီရဲရလူတို့ဒီရခိုင်လူတို့တွေကိုအထိကိုက်လဲနေစီမဲ့အချိန်ကြီးပြစ်ခတ်လဲရော့ပါလာမဲ့အချိန်ကြီးတခြား top power တွေတော့မရှိနိုင်ဘူးလားအခုအနေထားကတော်တင်းတော့မှဖြစ်နေတာရော့သွားမဲ့အနေထားရောရှိပါလား
လုံးလုံးစကားတော့ကျွန်တော်တို့ဒီညီငယ်စနေဝဲကြီးရက်တက်နေတယ်ညီငယ်စနေဝဲကြီးမလုံးနိုင်သေးဘူးဆိုလို့ရှိရင်တော့ဒီထပ်ပေါက်တစ်ခုရနိုင်မှာခက်ခဲနေဦးမှာပါဒီထပ်ပေါက်တစ်ခုရမယ့်အစားကျွန်တော်တို့ပူပူပြီးတော့နင့်နာစေမဲ့အဲလူလူရောဒေသရောပူပူနင့်နာစေတဲ့အချက်လက်မျိုးတွေပဲဆက်ချင်နေမယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဥမော်ဆူလီလိုက်မပေါ်ခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော်ထုမီလီလိုက်ပေါ်မှာရောက်နေလို့ပါမြို့သားလွတ်တော်ကုစလေရခိုင်ပြည်နယ်ကပါအဲဒေါက်တာမေကျွန်တော်ရေဆုံးမေးချင်တာကတော့အခုရခိုင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေနောက်ရဲရလူလူထိခိုက်မှုတွေဖမ်းဆီးခံရတာတွေအမျိုးမျိုးကျွန်တော်တို့သတင်းတွေလည်းကြားနေပြည်သတင်းတွေလည်းကြားနေရပါတယ်ခင်ဗျာပြစ်တာခတ်တာတွေတော်ပြပြင်းထန်တာဖြစ်လာပါတယ်အပြိုင်ဆိုင်ပေါ့အဲ့တော့ဒီအချိန်မှာရခိုင်နိုင်ငံရေးသမားတွေကတော့ဒီအချိန်နဲ့ပတ်သက်ပြီးတော့နည်းနည်းဟိုညင်းညင်းနဲ့အတန်ရှင်ရော့သွားအောင်ဖြေလျှော့ပေးနိုင်မယ်ကူညီလှုပ်ဆောင်ပေးနိုင်မယ်အလားအလာအခွင့်အလမ်းတွေမရှိဘူးလား
ဒီအချိန်နဲ့ပတ်သက်လာလို့ကျွန်မသုံးသပ်တာကတော့ဆိုလို့ရှိရင်ဒီအချိန်ကအခုလက်ရှိရခိုင်ပြည်နယ်အချိန်ကဟာ ဆိုတာကနေပို့ပြီးတော့ဆိုးရွားတဲ့အခြေအနေကိုဥတည်နေပါတယ်ရှင်ဆိုတော့ကျမတို့နိုင်ငံရေးသမားအနေနဲ့တော့နေပြီးတော့ဒီလွတ်တော်ကိုယ်စားလှယ်အနေနဲ့ပြည်သူ့ကိုယ်စားလှယ်အနေနဲ့ရောကျမတို့တွေကဒါကိုအစိုးရကိုအမြဲတမ်းပြောပါတယ်ဒါအစိုးရကဂျာဝင်ဖြန့်ဖြေးလိုက်လို့ရှိရင်အတိုင်းအတာတစ်ခုအထိဒါဒီအခြေအနေဟာနေပြီးပြည်သူပေါ်မှာထိခိုက်မှုတွေဟာအတိုင်းအတာတစ်ခုတွေရောက်ပါသွားနိုင်ပါတယ်အခုကနေပြီးတော့ဒီနှစ်ဖက်တိုက်ပွဲတွေကြားထဲမှာပြည်သူတွေဟာတော့ကိုထိခိုက်နေနိုင်ရပါတယ်ဒီထိခိုက်နေနာမှုတွေအစိုးရကဘာတစ်ခုမှမပြောတာကျမတို့အယံဟောအံ့ဟောပါတယ်ရှင်ဒီလွတ်တော်ကိုယ်စားတယောက်အနေနဲ့ရောရခိုင်ပြည်မှာရှိကြတဲ့နိုင်ငံရေးသမားတွေကဒီစစ်ပွဲကိုအမြန်ဆုံးနိုင်ငံရေးအရာဖြေရှာဖို့အတွက်နေပြီးတော့ထက်ခါတလဲလဲပြောနေပေမဲ့သက်ဆိုင်ရာတာဝန်ရှိသူတွေကတော့ဒီဆုံးဖြတ်နိုင်ဆုံးရှိတဲ့ပုဂ္ဂိုလ်တွေကတော့ဒါကိုနေပြီးတော့ဟိုနှုတ်ဆက်ဆက်ဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကတော့ပြည်သူ့ကိုယ်စားအင်မတန်မှဆက်မကောင်းဖြစ်မိပါတယ်လက်ရှိအခြေအနေမှာနေပြီးတော့ဒီအစိုးရကဂျာဝင်ဖြန့်ဖြေးမှုကအတိုင်းအတာတစ်ခုတည်းကြိုးတရားမှုရှိမှာပါအထူးသဖြင့်ပြည်သူအစိုးရလက်ထက်မှာပြည်သူဖြတ်ကောက်ကောက်ကျုပ်ဆိုရမယ်ဟာတာဝန်ဟာနေပြီးတော့အစိုးရရဲ့တာဝန်ဖြစ်ပါတယ်ကျွန်တော်တို့နိုင်ငံရေးသမားတွေကဘလောက်ပဲတွန်းကြောပြောကိုယ်စားလှယ်တွေကဘလောက်ပဲပြောပြောနေပြီးတော့အခုချိန်မှာဒီဘက်တိုက်ဝေးချမ်းမှာဖြစ်နေကြတဲ့ဟာကြေတနာကနေပြီးပြည်သူရဲ့ထိခိုက်နေတာမျိုးအကြီးအကျယ်ဆုံးဖြစ်နေပါတယ်ဒါကိုအစိုးရကဂျာဝင်ဖြန့်ကျင်မှုတွေအကောင်းဆုံးအခြေအနေဖြစ်လိမ့်မယ်အကောင်းဆုံးအခြေတစ်ခုရလိမ့်မယ်လို့ကျွန်တော်တို့အုံသက်ပါတယ်ရှင
်ဟုတ်ကဲ့ဒီနေရာမှာအစိုးရတာဝန်ရှိသူတွေ justify လုပ်နေတဲ့ကိစ္စပေါ့နော်အဲ့လို justify လို့ဖြစ်နေတဲ့အခြေအနေကလက်နက်ကင်အေဖွဲ့တွေဒီတောင်းတော့ဒီဘုံဖွဲ့တွေကနေပြီးတော့လုံချုံရေးစခန်းတွေကိုတိုက်ခိုက်တယ်လုံချုံရေးဖွဲ့စည်းတွေကိုတိုက်ခိုက်တယ်ဒါဟာအကြမ်းဖက်မှုဖြစ်တယ်ဆိုတော့ဟာမျိုးနဲ့ justification ပြောပြောနေတာရှိပါတယ်ခင်ဗျဒါနဲ့ပတ်သက်လို့မထူမီအမြင်သိချင်ပါတယ
်ဟိုတိုင်းရင်းသားတွေလက်နက်ကင်တာအကြောင်းမဲ့လက်နက်ကင်တယ်လို့ကျွန်မအနေနဲ့မထင်ပါဘူးရှင်ဒါရခိုင်ကြီးမှမဟုတ်ပါဘူးမြန်မာနိုင်ငံမှာရှိကြတဲ့တိုင်းရင်းသားလက်နက်ကင်များဒီကိုယ်ပိုင်ကြားထမ်းပိုင်ဆွေးနဲ့ကိုယ့်ချင်မကိုဖန်တီးဖို့ကြိုးပမ်းလာခဲ့တာနဲ့ပေါင်းများစွာကြားခဲ့ပါပြီဒီချင်းရ27ရာစုမှနေပြီးတော့နိုင်ငံတွေနိုင်ငံတွေကအရန်ကိုတိုးတက်ဖြစ်ထွန်းနေပြီပါဒီချင်းကမှနေပြီးမြန်မာနိုင်ငံအနေနဲ့ဒီလက်နက်ကန်ပဋိပက္ခအခြေအနေကိုတိုင်းရင်းသားတွေကိုနေပြီးတော့အကြမ်းဖက်ဆိုပြီးတော့ဆွဆွမှုတီးတာလက်ရှိပဋိအခြေအနေကိုဖြည့်ရှင်းနိုင်တဲ့နည်းလမ်းတစ်ခုမဟုတ်ပါဘူးဖြည့်ရှင်းနိုင်တဲ့အသုံးလုံးလည်းမဟုတ်ပါဘူးဆိုတော့ဒီလက်နက်ကန်ရတဲ့အကြမ်းရင်းကိုဆက်ဆက်ဝင်ဝင်တိတိခြားခြားမနေပြီးတော့လက်မခံဘဲဆိုလို့ရှိရင်တော့ဒါကျမတို့ကဒီတိုက်ပွဲအခြေအနေကပိုဆိုးရွားဖို့ပဲကျမတို့တုံ့ပြန်ရပါတယ်ဒါကြောင့်မလို့နေပြီးတော့ဒီဗနီယာဟိုဘက်တိုက်နေပြီးတော့ခုလက်နက်ဆိုင်တပ်ဖွဲ့များပေါ်လာရတဲ့အခြေခံအကြောင်းကြီးက Federal ကိုမတင့်သုံးမှုပဲဖြစ်ပါတယ်ဟို Federal ကနေပြီးတော့ခေါင်းဆောင်များရဲ့အထူးသဖြင့်နှုတ်ဟိုဒီအနာကြားကောင်းအောင်ပြောဆိုနေကြတဲ့မူဝါဒတစ်ခုဖြစ်နေပြီးတော့ Federal ကကဘာတုံးမှလက်တွေ့ကျင့်သုံးနေကြပါတယ်ဒီလိုမျိုးလက်တွေ့ကျင့်သုံးဖို့ဒီနေ့အချိန်ထိခရီးကဝေးကွာနေဆဲဖြစ်ပါတယ်အထူးသဖြင့်အနိုင်ရပါတီခေါင်းဆောင်များနဲ့တက်ကြားမတော်မှနေပြီးတော့ဒီ Federal ကိုမူအဖြစ်သဘောတူညီတဲ့ပုံစံတွေဖွဲ့လှစ်နေပါတယ်ဒါဘာလို့ပြသလဲဆိုလို့ရှိရင်တိုင်းရင်းသားတွေအတွက်ဒီလက်နက်ကန်ဆက်ကိုပုံဥတည်စီတယ်လို့ဖိအားပေးတဲ့တမျိုးတွန်းအားပေးတဲ့တမျိုးဖြစ်နေပါတယ်ရှင်ဒါကြောင့်မို့ဒီမတို့အနေနဲ့ကတော့ဒီဘာကြောင့်တိုင်းရင်းသားတွေလက်နက်ကန်တယ်လဲလို့ဒီမတို့အခြေခံအကြောင်းရင်းကိုလေ့လာလဲလို့ချင်းသင်္ချာတာတစ်ခုကတေချာပါတယ်ကျမတို့တိုင်းရင်းသားအကုန်လုံးကိုနေပြီးတော့ကျမတို့သူပြည်သနာလောက်ကြည့်လိုက်ပါကိုပိုင်ပြတ်ခန့်ပိုင်ဆိုစစ်တမကိုဖန်တီးပိုင်ဆိုဒီဖက်ဒရယ်စနစ်ကိုမကျင့်သုံးလို့ပဲဖြစ်ပါတယ်ရှင်ဒါကြောင့်မို့ကျမတို့တို့အနေနဲ့ကတော့ဒီတိုင်းရင်းသားလက်နက်ကိုင်တွေပေါ်မှာနာမည်မျိုးဟိုတက်ပြီးတော့ဒီလိုမျိုးတုတ်သိမ်နေခြင်းရှင်းလင်းနေခြင်းဒီကောင်းမွန်တဲ့ရလက်ဖြစ်ထုံးမှာမဟုတ်ဘူးလို့ပဲအဲကျမတို့ဒါဆွေးနွေးလို့ပါတယ်ရှင
်ဟုတ်ကဲ့ဒီနေရာမှာကျွန်တော်နောက်ထပ်တစ်ခုမတ်ထုမင်ဒေါက်ထုမင်ကိုမေးချင်တာကတော့လက်ရှိရခိုင်ပြည်နယ်အစိုးရရဲ့ဒီရခိုင်ရေးနဲ့ပတ်သက်လို့ကင်တွယ်ချင်းကပ်မှုနောက်တစ်ခုကရခိုင်လွတ်တော်မှာဆိုရဲရခိုင်လွတ်တော်ကိုယ်စားလှယ်က EMP ပါတီကအများစုရှိနေတာပါခင်ဗျာအဲ့တော့လွတ်တော်နဲ့ရခိုင်ပြည်မှာရှိတဲ့လွတ်တော်နဲ့အစိုးရကရောဘာမှမလုပ်နိုင်တော့ဘူးလား
ဆိုအဓိကတော့နေပြီးဒါကိုချင်းကပ်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံပြဿနာဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ကိုနေပြီးတော့သက်ဆိုင်ရာသမ္မတကခန့်အပ်ထားခြင်းဖြစ်ပါတယ်ဆိုတော့ရခိုင်ပြည်နယ်မှာရခိုင်လွတ်တော်ကိုယ်စားအများစုကအနိုင်ရတဲ့တက်ကြောင်မလို့ထွတ်တော်မှာဘလို့ဆင်းနေဘလို့အတီးပြုတ်ဆိုဒါကိုအစိုးရကလိုင်းနာဆောင်ရွက်ရပါမယ်အပြင်နယ်အစိုးရများဒီပြည်နယ်နဲ့တိုင်းအထူးသဖြင့်ပြည်နယ်နဲ့တိုင်းအစိုးရများဒီတီထောင်စုရဲ့အစိုးရရဲ့လက်မှတ်မှုအများကြီးရှိပါတယ်ဒါကြောင့်မလို့လွတ်တော်မှာဘလို့ပဲအနိုင်ရရတကယ်တမ်းလက်တွေ့အကောင့်ဖေပေါ်ရမှာဒီအစိုးရအကောင့်ထဲခုဆောင်ရွက်တဲ့ခါကြလို့ရှိရင်ဒီတော်စုအစိုးရရဲ့ PR ကအများကြီးတက်ဝင်နေပါတယ်။ဒါကြောင့်မလို့နေပြီးတော့ဒီနေရာမှာဒီခိုင်လက်တော်ကနေပြီးအစိုးရတင်မဲ့မေးဖို့လို့မေးမယ်ဒါတွေ PR တွေပေးပေမဲ့လက်တွေ့ခိုင်ပြည်နယ်မှာအုပ်ချုပ်နေတဲ့အစိုးရဒီထူးထူးနေပြီးတော့ဒီနေအစိုးရရဲ့အာဏာချက်တွေများစွာနေပြီးတော့လိုအပ်နေပါသေးတယ်။
ဟုတ်ကဲ့ခင်ဗျာ
ဒီအားနဲ့ချက်တွေကြောင့်ဘယ်လိုဆိုဖြစ်ကုန်နေပြီလဲဆိုလို့ရှိရင်တချို့မြို့နယ်တွေကိုဆိုလို့ရှိရင်ဒါဝန်ကြီးချုပ်တော်မှာခလီတော်ဖို့မဖြစ်နိုင်တဲ့မြို့နယ်တွေဖြစ်နေပါဒီပုံမှာနေပြီးတော့ဘ ਹੁ ကအထူးသဖြင့်ဘ ਹੁ အစိုးရအနေနဲ့အကြိုက်စီးစစ်ကိုလိုအပ်နေပါတယ်ရှင့
်ဟုတ်ကဲ့ခင်ဗျာတို့သူမေကုမမောင်ဆိုလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်တောရရှင်တွေကိုလှည့်ပေးကြပါတယ်အရင်ဆုံးအရှင်တံရလီလိုင်းပေါ်မှာရှိပါတယ်အရှင်တံရမင်းမြန်းဆွေးနွေးလို့ရပါတယ်ခင်ဗျာအတူတူပေါ့
ရဘလုံးရလုံးရလျက်ပြည့်အစ်စ်လက်ပါပဲရတိုင်းမမဟုတ်ပါဘူးဒီမှာနိုင်ငံမှာဆောင်ရွက်နေတဲ့ကိုယ်ရက်ချက်တွေဟာဒီကြည့်ကြည့်နေရတဲ့ကလည်းဝင်းရည်ဆိုပြီးတော့1980ခုရဆောင်ရွက်ခဲ့ပါတယ်ဒီကြည့်မျိုးကြီးပြည့်စုံလက်တွေလည်းဆောင်ရွက်ခဲ့ပါတယ်ဒီသိသိလက်တွေလည်းဆောင်ရွက်ခဲ့ပါတယ်ဒီကဒေါအောင်ဆောင်စုကြီးလက်တွေလည်းဆောင်ရွက်ခဲ့ပါတယ်ဆောင်ရွက်တဲ့နေရာမှာဒီဓမ္မပဲလေဒီရတဲ့ဆောင်ရွက်မှုအားနည်းနေတယ်လို့သိလို့အမြင်လဲဒီမှာတကယ်တော့ကျတော့အလုံးပေါ်ဆောင်ရွက်တဲ့နေရာမှာဓမ္မတရားတဲ့ဆောင်ရွက်မှာလည်းဝင်ရင်းမှုသိလို့မှုရလို့လဲလို့ဆိုဦးရလို့ပြောနာလာတယ်အခုကအာရမဖြစ်နေကြတယ်အာရမဆိုတရားတဲ့တကယ်ရှင်းရင်တော့ဒီလိုလုံးနေတဲ့ဇဂရက်တွေဟာအကုန်လုံးနဲ့စားပြီးပါတယ်ဒါဖြစ်လို့လဲဆိုတော့ဒီနေရာကြီးမပြေလို့လုံးနဲ့ကြိုင်လာတာလုံးဝကြိုင်လို့တက်ကြည့်ရတဲ့ဒီရေဒီကောက်ပေါ်ဝင်လာတဲ့အဲ့ဒါဗေဒီကြီးနေရင်လက်ထက်မှာလုံးဝကြပြီးတော့အလင်းရင်နဲ့ခြေရဲ့သဘေရနဲ့သဘေရတာတွေကအဘိဓေယအပြီးပြီပါပဲဒီတော့ကျတော့ဦးဇင်းလေးဒီတကယ်လို့ရင်းရင်းရအောင်ရှင်းပြကြမယ်ရခိုင်ပြည်တနာသံဃာပြည်တနာပေါ့အရှင်းပြကြမယ်ဆိုရင်ဓမ္မတက်တရားတက်တော့ဓမ္မဖြစ်အောင်ဆောင်ရည်လိုပါတယ
်တင်ပါဗျာ
အခြေခံရှိနေတယ်မဟုတ်ပါဘူးဦးဇင်းလို့လူအားဖြင့်ပိတ်လူအားဖြင့်ပိတ်ဦးဇင်းလူအားဖြင့်ပိတ်နေတာတွေဆက်ရှားဖို့လိုပါတယ်အဲ့တော့ကျတော့ရခိုင်အရေးပြဿနာတည်ဆင်းဖို့ဆိုလို့ရှိရင်ပထမအဆုံးလိုရမှာကလူအားဖြင့်ပိတ်နေတဲ့မူဝါဒကိုပြောင်းလဲပါဒေါ်စန်းစုကြည်အစလို့နှားလိုက်ကြတယ
်တင်ပါ
လူအားဖြင့်ပိတ်လူအားဖြင့်ပိတ်လူအားလည်းမြစ်တော်ရဲ့ကိုဦးဇင်းလို့ဒီ2500ခိုင်လေးအကြကျောင်းနာလုံးနဲ့ကြိုင်နေပါဘူးဒီဥပဒေပြည်နဲ့နေရာမှာသူရဲ့ခေါ်ကြချက်ကိုပြောနိုင်အောင်ဒီ2500ခန်းလေးစစ်တပ်ကိုဖေးမယ်ဆိုတော့စစ်တော်ကိုကြည့်လို့ဒီအဲ့ဒါကိုမပြောပါနဲ့တရင်းသားတွေအဲ့ဒီစစ်တပ်2500ခန်းလေးနဲ့2000ခန်းလေးပြန်5ခန်းလေးတော့စပြီးတော့ရှင်းနေကြတာလားဗျာဒီတရားဖြင့်ဆုံးရမယ်ဆိုရင်ကျွန်တော်တို့လုပ်နေတဲ့ဒေါ်ဆန်းကြီးကကြမတရားဖြင့်ရှင်းနေပါတယ်တော့စစ်တပ်မှမဟုတ်ပါဘူးအဲ့တော့ကြအားလုံးတကယ်လို့ရင်းရင်းဒီဒီဆောင်ရကြပါလေဆင်းရဲနေလေလက်ကြရခံပါတယ
်တင်ပါဗျာတင်ပါကျွန်တော်တို့အချိန်နည်းနည်းလေးအကန့်အသတ်ရှိလို့ပါဗျာကျွန်တော်ဒေါက်တာသရရှိတူအလှည့်ပေးကြပါလေခင်ဗျာကိုတီးလက်မှုတူတူတူဆွေးနွေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်အခုကျွန်တော်ပြောဆုံးပြောချင်တာကတော့နော်ခုနရှင်းနိုင်အချိန်မှာလည်းပြောသားလာရှိပါတယ်ဘူတုံမင်းအောင်နိုင်ပေါ့ဗျာနော်ဒေါန်သန်းစကြီးပေါ့အဲသူတို့ပြောသားလာရှိပါတယ်ခင်ဗျာနော်ဘူတုံမင်းလားဘယ်လိုပြောလဲဆိုတော့နော်ကျွန်တော်တိုင်းလာဒီလိုပြည်သူတွေကိုမဟုတ်နော်ဝန်တာကိုပြောနေတာမသိဘူးပေါ့ဗျာနော်အဲ့ဒီသူတို့ပြောနေတာတော့ကျွန်တော်တို့အဲ့ဒီစစ်မှန်တဲ့ဟိုဒီမော့ဖေဗရီတို့စစ်မှန်တဲ့ငင်းရည်တို့ရမယ်လို့ပြီးမယ်လို့ပြောနေတာကျွန်တော်တို့တွေ့ရတယ်ခင်ဗျာနော်နော်အခြေခံဥပဒေကိုလည်းပြင်မယ်နော်ဒေါက်တာမီကလည်းနော်အဲ့လားအရင်မြစ်တွေကိုနော်ခွဲဥယူကြမယ်အဲ့ဒါကိုပြောတာအမှန်လို့ပြောဖို့လိုအပ်ပါတယ်ခင်ဗျာ
တင်ပါဗျာဟုတ်ကဲ့ပါ
ဆင်းရင်နော်ကျွန်တော်ပြည်သူတွေကနော်ငင်းကြိုင်းကိုလူချင်ပါပြီနော်ငင်းကြိုင်းတန်တနေပါပြီနော်ရခိုင်မျိုးလည်းနော်တိုက်ခိုက်တာကိုကျွန်တော်တို့ကတော့ဆန့်ကျင်ပါလေလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်ရှေ့ရဆရာတော်နဲ့မှာပြီးတင်ပါတော်ဖြစ်သွားတယ်ကျွန်တော်နောက်ထပ်သရရှိတူဖိတ်ခေါ်ချင်ပါလေခင်ဗျာဥမောင်ကျော်စံတူတူဆွေးနွေးမိမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ခိုင်မာရှိနေတဲ့ပြည်သားကကျွန်တော်မယ်ဆိုလို့ရှိရင်အစိုးရကွန်တက်ကခိုင်ရပေါ်မှာအာဂါဒါတို့ရှိတယ်ခင်ဗျာအဲ့လိုဆိုလို့ရှိရင်ကလားနဲ့ပြဿနာစားဖြစ်နေလို့တုန်းကရခိုင်ကလူများစုတွေအနိုင်ကျင့်နေတဲ့ကလားကိုလူမျိုးစုရခိုင်ကလူများစုဆိုပြီးတော့ပြောတော့လာ။ဒါကိုအကြောင်းပြပြီးတော့ရခိုင်ကသူ့ရခိုင်ပြည်မှာသူမေးမရမှမေးမရဘူးဆိုတာပြီးတော့နောက်တစ်ခါအမျိုးမျိုးကလားကိုဖက်ပြတဲ့ကလားကိုတော့ပြန်ခေါ်တယ်။ဒါနောက်ပြီးတော့ရခိုင်ကနှိစ္စဖို့ကြိုးစားတယ်အခုလဲဒီအာနာအမင်းပြတာဒေါ်အောင်ဆန်းစုကြည်တို့ဥဝင်းင်းတို့ပါခင်ဗျာ။ဒါဆိုရင်အစိုးရကရခိုင်ပေါ်မှာသေသေမင်းမကြီးအာဃာတနဲ့ဒီလိုမျိုးလုပ်နေတာလို့ကျွန်တော်တို့ရခိုင်ပြည်သိသက်ပါလေ
။ဟုတ်ကဲ့ခင်ဗျာဥမောင်ကျော်နဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်ကြိုက်ဒီလက်ရှိလို့ကျွန်တော်နောက်ထပ်တူဖိတ်ခေါ်ချင်ပါတယ်ဥတင်မောင်ဆွေလီလိုက်မောင်မှာရှိပါဥတင်မောင်ဆွေဆွေးနွေးမြန်းလို့ရပါတယ်ခင်ဗျာအချိန်လေးနဲ့တူတူပေါ့
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အလုံးအခုဟိုဆွနဲ့လူတွေအားလုံးကိုကျွန်တော်ကျေးဇူးတင်ပါတယ်ဒါမှမဟုတ်ကျွန်တော်ကပြောချင်တာကအဓိကရခိုင်ပြည်နယ်တမကလေးမြန်မာနိုင်ငံထပ်ပြီးလို့မှလာနာကြရပူဒီကွာတကွာနေပြီ။ဘာကြောင့်တကွာတယ်လဲဆိုတာအဲ့ဒါနိုင်ငံကောင်းဆောင်တွေမှာအဓိကစိတ်ဆောက်အရေးကြီးတယ်။ဘယ်လိုတတ်မဆိုတာလနာဆိုတဲ့လူအဥ္ဇာတွေကိုဘယ်လိုတတ်မဆိုအရင်ကိုချောက်တဲ့။ဘာလို့ဆိုလနာဘယ်သူမှမခံရှင်ဘူး။ဘာကြောင့်ခံရှင်တာလဲ။သူတို့ဒီလူအိရှာသူတို့ဒီဟွာဘာလဲသူတို့လူလာရှာသူတို့ဒီဒါမဲ့လွယ်အပ်တဲ့ဥ္ဇာတွေကိုနိုင်ငံကောင်းဆောင်တွေကမပြင်းစဲနိုင်တဲ့အခြေအကြောင်းသူတို့ကနောက်ဆုံးအနေနဲ့သူတို့ကလနာပဲခံရှင်တာ။အဲကြောင့်သူတို့လနာခံတာပါနော်။ဒါမဲ့ရခိုင်လမ်းလက်ကဘွေတို့လည်းရခိုင်တမတော်တွေကိုလည်းကျွန်တော်အဖြစ်မတင်ပါဘူး။ဒါမဲ့သူတို့လူဟိရှာသူတို့လူလိုက်ရှာကိုသူတို့ကမရတဲ့အခွေကြောင့်သူတို့လမ်းလက်ဆိုင်တဲ့အခွေကြောင့်တကူကတော့သူကပြည်တည်နေပါကြောင့်ဆိုရင်တော့သူတို့ကဘလို့ကြောင့်မလဲသူတို့ကဟိုအစိုးရဝန်ထမ်းတွေကိုမတရားပင်းစေးတာဒါမဲ့ဟိုလန်တဝါကနေဟိုတာမိုးတွေဘာတွေရတယ်သူတို့ကပင်းစေးပြီးတော့သူတို့ကိုနစ်ဆက်တာတပ်လိုက်တာဒါမဲ့ဒါကသူတို့အဖြစ်ပါအဲ့ဒါကိုသူတို့ကလည်းနားနေဖို့အရေးကြီးတယ
်။
ဒါမဲ့ဆိုရင်အဲ့ဒါအရေးသားတွေနဲ့ဘာမှမဆိုင်တဲ့ဥစ္စာကိုသူတို့ကိုပြန်ပြီးတော့အဲ့ဒါမဟုတ်တယ်ဆိုရင်သူတို့လည်းအပိအဲ့ဒါပဲတစ်ခုပဲရှိတယ်။ခြံတဲ့အပိကတော့အစိုးနိုင်ငံကောင်းဆောင်တွေအဖြစ်ပါ။ဘာကြောင့်ဆိုရင်နိုင်ငံကောင်းဆောင်တွေမှာအလဲအနာကိုစဉ်းစားဖို့တင့်တယ်။ဘာကြောင့်ဆိုဥပမာအပြင်ပြောပြမယ်ဆိုရင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရခိုင်အားလည်းရဟန်းကြားတွေကြာရဟန်းကြားနဲ့ရခိုင်ပြည်နယ်ရခိုင်ပြည်နယ်ကြားမှာပြဿနာတင်တိပေးတာကဘာမှအစိုးရပဲ။အခုကြတော့အကြံအကိုမပြည့်စုံနိုင်ဘူး။ဖြဲပြန်ပြီးတော့ရကတမတော်အပင်ပြီးတော့ထိုက်နိုင်အောင်လေအဲ့လာဥဒေဆိုတာသူတို့ကြီးလူအိရှာပါသူတို့ကြီးရခိုင်ပြည်နယ်ကြီးလူအိရှာကသူတို့ကမပေးဆင်းနိုင်လို့ပေတူကြီးဆန္ဒကိုသူတို့မလူလာလို့နိုင်ငံကောင်းဆောင်တွေကသူတို့ကြီးပက်ဆဲကြကိုမပေးဆင်းနိုင်တဲ့အတွေ့အကြုံနိုင်ငံကောင်းဆောင်တွေအနေနဲ့နားမလဲတဲ့အတွေ့အကြုံသူတို့ကလမ်းလိုက်ခိုင်တာပါနော်ဆုံးအနေနဲ့
ဟုတ်ကဲ့ပါခင်ဗျာ
လမ်းလိုက်ခိုင်တဲ့အတွေ့အကြုံကပူးမှုရှင်းမှကျင့်မယ်ဆိုရင်တော့ပူပြီးတော့ပြင်းတယ်လာမယ်လို့ကျွန်တော်ယူဆတယ်ဘာကြောင့်ဆိုရင်အခုတောင်ဒီလိုဖြစ်ရတယ်ဆိုရင်အကွာရခိုင်ဗမာအဒီကရုကြီးလို့ဖြစ်နေကြတယ်။ဘာကြောင့်ဆိုရင်သူတို့ဗမာလူမျိုးကိုရခိုင်လူမျိုးတွေကတက်တဲ့ရခိုင်လူမျိုးတွေကလည်းဗမာလူမျိုးတွေကိုတက်တဲ့ဒါကြောင့်ဒါကနောက်ဆုံးတက်မယ်ဆိုရင်ဒါကလူမျိုးရဲ့အဒီကရုတစ်ခုကိုဖြစ်လာမယ်လို့ကျွန်တော်ယူဆတယ်။
ဟုတ်ကဲ့ခင်ဗျာကုတမောစီကျေးဇူးပါကျွန်တော်တို့ဒဲရဲ့လီလိုင်းစီစဉ်ဆက်ပြီးဆွေးနွေးကြပါလေ။ခကျနာကုတမောစီခဏလေးနားပြီးပါကျွန်တော်ပြန်လည်ဆွေးနွေးသူနှစ်ဦးကိုပြန်ပြီးဖိတ်ခေါ်ကြပါလေ။အရင်ဆုံးဥပမောင်စုကိုကျွန်တော်ဖိတ်ခေါ်ကြပါလေခင်ဗျာ။ခုနဆွေးနွေးသွားကြတဲ့သူတွေတဲမှာကြားမိမှာပါတချို့ဒီညီမစုရနဲ့ပတ်သက်ပြီးတော်လေးတန်လျာကြီးကြီးနဲ့ခုနပြောလို့ရခိုင်လူမျိုးတွေပေါ်မှာအာဃာတထားတယ်လို့နောက်ခုနကုတမောစီဆွေးနွေးရသူလည်းတော်တော်လေးဒီလူမျိုးကြီးပြည်ပခါတီဥတီသွားနေတယ်ဆိုတဲ့ဟာမျိုးတွေရှိပါတယ်ခင်ဗျာ။အဲ့တော့ဒီဖြစ်အခုဖြစ်နေတဲ့ကိစ္စနဲ့ပတ်သက်လို့အရင်ကအကြောင်းတရားပေါ့ဖရယ်ကိစ္စပြင်တခြားအရင်ကအကြောင်းတရားတွေဘာတွေရှိနိုင်လဲခုမောင်စုသုံးသပ်ပြပါလား။
တော့ရခိုင်မှာတော့ပြဿနာနှစ်ခုရှိပါတယ်။တစ်ခုကတော့ဖယ်ဒရယ်ပြဿနာပါ။တစ်ခုကတော့ပင်လီပြဿနာပါ။နော်။ဒါပေမဲ့ဒီပြဿနာတွေဖြစ်ရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကရခိုင်လူမျိုးတွေရဲ့ကိုယ်စားပြုမှုပါဝင်မှုလိုအပ်ပါတယ်။အဲသူသူရင်ပင်လီပြဿနာပေါ့နော်။ဖြစ်ရှင်းမယ်ဆိုရင်။အဲတော့ဒီ2012မှာပြဿနာဖြစ်တယ်။2019မှာပြဿနာဖြစ်တယ်။အခု energy ဆိုတက်ပြီးတော့လေဒီ combi commission တွေဖွဲ့တာ10ခုကျော်လောက်ရှိတယ်။ဒါပေမဲ့လက်တွေ့မှာဒီပင်လယ်ပြဿနာဖြစ်ရှင်းမှုအတွက်ဒီရခိုင်ကိုစားပြုလူတွေအဲ့ commission တွေ committee တွေမပါဝင်တာကျွန်တော်မတွေ့ရဘူးဗျ။အဲ့တော့ဒါ Kofi Annan commission ရဲ့အစီအစဉ်သားမှာလည်းတိုက်တွန်းထားတာရှိပါတယ်။အဲ့ဒါတော့ဘာလဲဆိုတော့ဒီလူဖွဲ့စည်းမှရှိတဲ့ကိုစားပြုတဲ့လူတွေပါဝင်ဖို့ပါပဲ။အဲ့တော့လောလောဆယ်မှာရခိုင်ကိုစားပြုပေါင်းမပါဝင်နိုင်တဲ့ဆိုတဲ့ဟာပြဿနာတစ်ခုပါပ
ါ
နောက်ခုကတော့ဖယ်ရယ်ပြဿနာပါဖယ်ရယ်ပြဿနာနဲ့ပတ်သက်လာရင်ခုနဆယ်မတော်သူမျိုးပြောသလိုပဲခင်ဗျကျွန်တော်တို့ကဖယ်ရယ်ဘယ်ခွင့်ပေးမယ်ညာခွင့်ပေးမယ်ဆိုတာဂရီကဝိတ္တီအနေနဲ့ကျွန်တော်ပြည့်တဲ့ဒီ NC လေးနှစ်ပြည့်မှာလည်းကျွန်တော်တို့ခေါင်းဆောင်တွေပြောခဲ့တာရှိပါတယ်ဒါပေမဲ့လက်တွေ့မှာဘာမှမရသေးဘူးဗျဘာမှမရသေးဘူးဆိုလို့ရှိလို့ရှိရင်လက်နက်ကင်နဲ့စစ်ပေါင်းလက်နက်ကင်ပြီးတော့တိုက်ခိုက်တဲ့ဘက်ကပိုးအပ်တယ်မှာပါပြောမယ်ဆိုရင်တော့နိုင်ငံရေးပေါင်းကျင်းနေတဲ့အတွက်ကြောင့်စစ်ပေါင်းပိုးကျဲလိမ့်မယ်လို့ပဲထင်ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒေါ်ထုမီကိုလည်းဒါနဲ့ဆက်ဆက်ပြီးမေးချင်ပါတယ်ခင်ဗျာဒေါ်ထုမီတော်တော်ရဲ့ထမဖယ်ရယ်စနစ်အားနေလို့ဆိုတဲ့ဟာပါပါတယ်ကျွန်တော်ဒီချိန်မှာမေးချင်တာကအခုဒီ NLD အရသာစုကတက်လာတဲ့ချိန်မှာသူဖက်ဒရယ်စနစ်နဲ့ပတ်သက်ပြီးတော့တည်ထောင်နိုင်မှုအတွက်သူကြိုးပမ်းနေတယ်ပြောပါတယ်နောက်ညီနိုင်ညီလာခံတွေပြည်လုံးညီလာခံတွေခေါ်တာတွေလည်းရှိပါတယ်အဲ့တော့ဒီအခြေအနေမှာဖရက်စနစ်နဲ့တွားဖို့ခြေလမ်းကောင်းနေရှိရတဲ့အားနဲ့ရခိုင်ပြည်နယ်မှာအခုလိုပြည်ပခါတွေတိုးတိုးလာတဲ့အနေထားပေါ့နော်ဒါကဖြစ်တဲ့လားမထုပ်ပြရဲ့သုံးသပ်ချက်သိကြပါတယ်လက်ရှိတွားနေတဲ့ညီနိုင်ညီလာခံတွေနဲ့ပတ်သက်လို့အမြင်ဘောပါ
ကျွန်တော်တို့အနေနဲ့ကြာလို့ရှိရင်ဒီလွတ်တော်ရေးကိုရောက်တာပေါ့နော်အထူးသဖြင့်နေပြီးတော့ဒီ NLD အစိုးရ NLD ပါတီအနေနဲ့ရရှိပြီးလွတ်တော်ရေးရောက်တဲ့ဟို၄မိနစ်တာကာလတော့တည်းမှာရခိုင်ပြည်နယ်ပတ်ဝန်းတခြားပြည်နယ်နဲ့တိုင်းတွေမှာတော့ဒီဖက်စီပုံတိုင်းပဲဆောင်ရွက်နေတာတွေ့ပါတယ်ဟိုဖက်ဒရယ်ကိုလက်လန်းတဲ့ဖက်ဒရယ်ကိုတွားနေတဲ့ပုံစံကိုတော့ကျွန်တော်တို့မတွေ့ရပါဘူးပြုပြင်ပြောင်းလဲဖို့လုပ်ငန်းတွေကလေတိတ်ပြီးတော့နှိမ့်ခွေးနေတယ်ဒါကြောင့်မလို့ကျွန်တော်တို့အင်တာနက်မှာဆက်မကောင်းဖြစ်နေပါတယ်အမှန်တကယ်ဆိုလို့ရှိရင်အနိုင်ရကလေးကဒီထက်မကအားရိုက်အင်တိုက်ဆောင်ရွက်ခဲ့လို့ရှိလို့ရှိရင်ဒီလိုအချိန်နည်းမျိုးတော့ခံပြီးနေဒီလိုဖြစ်စီရတော့ဖြစ်မဲ့ဆိုတည်တော့မှဒီထက်အများကြီးနေပြီးတော့တက်တာမှဖြစ်ပါတယ်နောက်တစ်ခုကခံပြီးနေမှာပြဿနာတွေဖြစ်ပေါ်ရတဲ့အကြောင်းရင်းနောက်တစ်ခုကအခုလိုမျိုးလက်နက်ကန်ပဋိပက္ခတွေအားကြီးလာရတဲ့အကြောင်းရင်းကခံပြီးနေဟာနေပြီးတော့ဆင်းရဲမဲ့မတန်ဖိုးနဲ့ဆင်းရဲနေတာကြောင့်ဖြစ်ပါတယ်လူတွေဟာအရန်ကိုဆင်းရဲလာပြီဆိုလို့ရှိရင်ဒါဖြတ်ပေါက်ရှာကြတာဖြစ်ပါတယ်ဒီဘက်နိုင်ငံတွေကိုတွားပြီးတော့ဖြတ်ပေါက်ရှာတယ်လို့ပဲသူတို့ယုံကြည်ရာလမ်းကြောင်းကိုအထူးသဖြင့်နေပြီးတော့နိုင်ငံရေးလမ်းကြောင်းအရာဆောင်ရွက်နိုင်လို့မရတော့ဘူးလို့ယုံကြည်လာတဲ့ဆောင်မှာအခုလိုအခြေအနေမျိုးတွေဖြစ်သွားပါတယ်ဒါကြောင့်မလို့လက်ရှိအနာရဒီပါတီမှာရောအစိုးရမှာရောနေပြီးတော့ဒါမြန်မာနိုင်ငံမှာဖြစ်ထွန်းလာမဲ့အဲ့ဖက်ဒရယ်ကိုစိတ်ကူးရင်သဘောမျိုးနဲ့မဟုတ်ဘဲနဲ့နေပြီးတော့ဒါကိုလက်တွေ့ကျင့်သုံးဖို့လိုပါမယ
်
လက်တွေ့မပါတဲ့အပြောဒီဘရောမှနေပြီးတော့ပြည်သူကိုကျင့်နိုင်တဲ့အကြောင်းအရာမရှိပါဘူး
ကျွန်တော်နည်းနည်းလေးတော်တော်လေးချုပ်ပြီးတော့ကျွန်တော်ဒေါက်ထုမေကတခုမေးချင်ပါတယ်ခင်ဗျာကျွန်တော်တို့စက္ကန့်30လောက်တော့ချိန်ရပါတယ်အခုပင်လုံးညီလာခံလုပ်နေတာကတော့ဖက်ဒရယ်အတွက်ဘယ်လောက်ထိမျှော်လင့်လို့ရနိုင်ပါလဲ
ဒါတမန်နေတယ်တော့ဒီနေရာမှာမျှော်လင့်ချက်ကျွန်မမတွေ့ပါဘူးကျွန်တော်တို့တိုင်းရင်းသားအနေနဲ့ဟုတ်ကောနည်းနည်းလေးမှကျွန်တော်တို့မတွေ့ရှိပါဘူးဘာလို့လဲဆိုတော့ဒါအပြောတတ်တဲ့တစ်ခါနဲ့တစ်ခါနေပြီးတော့ဒီမှာပြောထားတဲ့ခေါင်းဆောင်တွေပြောထားတဲ့ speech တွေကိုတခြားလေးလာကြည့်လိုက်လို့ရှိရင်တိုင်းရင်းသားမြတ်ရဲ့မျှော်လင့်ချက်ကမရှိတဲ့လောက်မဲ့နေပါတယ်။ဒါကြောင့်မလို့လည်းနေပြီးတော့တိုင်းရင်းသားဒေသတွေမှာပို့ပြီးတော့ဒီလက်နက်ကင်ကြားတဲ့အထက်မှာနေပြီးတော့ပို့ပြီးတော့တင်းမာနေစေဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ကတော့လက်တွေ့ကြတဲ့ server ပါလက်တွေ့ကြတဲ့အနာဖွဲ့မှုလက်တွေ့ကြတဲ့ဒီကိုယ်ပိုင်ပြထမ်းပိုင်ခွင့်လက်တွေ့ကြတဲ့ဒဏ်ညီမျှမှုကိုပဲလိုချင်ပါတယ်ဒါကြောင့်မလို့ဒီကောင်းဆောင်တွေဆုံးဖြတ်နိုင်ဆုံးရှိတဲ့ကောင်းဆောင်တွေကျမတို့ရဲ့တိုင်းရင်းသားရင်ထဲတွေကိုဝင်ကြည့်ပ
ါဟုတ်ကဲ့ခင်ဗျ
တိုင်းရင်းသားတွေကဘလောက်ဖြစ်ဆင်းရဲနေကြပြီလဲဆိုတဲ့ဟာကိုတိုင်းရင်းသားများရင်ထဲကိုဝင်ကြည့်လိုက်လို့ရှိရင်ဒီစင်ပေါ်မှာပြောမဲ့ speech တွေအားနေပြီးတော့လက်တွေ့ကြတဲ့အကောင့်ဖြေဖို့မှုပဲဖြစ်မှာပါလို့ပဲဒီမှာနေနဲ့သုံးသပ်ပါတယ်ဟုတ်ကဲ့ပါခင်ဗျ
ဟုတ်ကဲ့ကျေးဇူးပါခင်ဗျကျွန်တော်တို့ daily life စီစဉ်ချိန်ဆလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့ဒေါက်ထုမေဦးမောင်ဆူကျေးဇူးအများကြီးတင်ပါတယ်ခင်ဗျ daily life စီစဉ်ကိုတော့ကျွန်တော်ကပြပါခင်ဗျ